ဟုတ်ကဲ့ဗိုလ်ချုပ်အမှုကြီးမင်းအောင်လှိုင်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအဓိကပြောခဲ့တာကိုတီဘောပြည်သူ့လွှတ်တော်မှဟောင်းဦးရဲထွန်းက
အဓိကလာမဲ့ရွေးကောက်ပွဲကို PR စနစ်နဲ့လုပ်မယ်ဒါလူနည်းစုတိုင်းရင်းသားတွေအပါအဝင်ပေါ့သူတို့ရဲ့ကိုစားပြုမှုတွေအဆုံအလင်းလွှတ်တော်တွေကိုရောက်နိုင်တယ်ဆိုတဲ့အကြောင်းပေါ့ဒီဟာအတွက်ကိုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေအခုဆွေးနွေးနေကြတယ်လို့ပြောသွားတယ်အဲ့ဒီရွေးကောက်ပွဲဥပဒေအခုတည်းကမထွက်သေးဘူးပေါ့နော်ဒါကြောင့်သူ့ရဲ့မိန့်ခွန်းထဲမှာလည်းအဲ့ဒီဥပဒေထွက်လာပြီဆိုတဲ့အကြောင်းတော့ပြောမသွားဘူးတကယ်ကတော့2012ဂျာဗီယာရွေးကောက်ပွဲရှုံးပြီးကြတဲ့ကသူတို့စပြီးတော့စဉ်းစားလာပြီးတဲ့အခါ2015ရွေးကောက်ပွဲရှုံးသွားပြီးတဲ့အခါမှာသူတို့အော်ငါတို့ကပြည်သူလူထုထောက်ခံမယ်တပြည်လုံးအနေနဲ့30ရာခိုင်နှုန်းလောက်ရရဲ့သားနဲ့လွှတ်တော်နေရာမှာကြတော့30ရာခိုင်နှုန်းမရပါလားဆိုတဲ့စဉ်းစားချက်မျိုးပြနေပြီးတော့အစချီတာပေါ့ဆိုတော့ PR စနစ်မှာကြတော့ပေးလိုက်တဲ့မဲတွေကမနိုင်ရင်လည်းအလကားဖြစ်မသွားပဲနဲ့အချိုးကျဒီကိုယ်စားလှယ်နေရာရနိုင်တဲ့အတွက်ကြောင့်မလို့ဒီ PR စနစ်ကိုလှုပ်တာပေါ့
ဒီရွေးကောက်ပွဲလို့ဖို့အကြောင်းပြောခဲ့ရပုံကိုလည်း ANP ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလာက
ဘူဂျုံမူကြီးမေအွန်လိုင်းပြောတဲ့အထက်မှာက2021 February တရက်ကတည်းကနိုင်ငံအာဏာကိုယူလိုက်ကတည်းကသူတို့ဒီ room အထက်မှာပါတဲ့ရွေးကောက်ပွဲလုပ်ပေးမယ်ဆိုတော့အတိတိုင်းအကောင့်ဖေးဖော်မယ်ဆိုတော့တဖို့ကိုဖော်ပြတော့တယ်လို့နင်းတယ
်။ဒါအပြင်တနိုင်ငံလုံးအကြမ်းလက်မရှိရွေးကောက်ပွဲလုပ်ဖို့ကြိုးပမ်းနေပါတယ်လို့ဗိုလ်ချုပ်မှုကြီးပြောခဲ့တဲ့အပေါ်မှာလည်းဦးရဲထွန်းက
"तू က2010 2015 နဲ့2020ရွေးကောက်ပွဲတွေကကျင်းပနိုင်တဲ့မြို့နယ်အရေးအတွက်တွေဟိုပါနှိုင်းယှဉ်ပြီးပြောသွားတယ်။ဒါဒီမိုကရေစီဖော်ဆောင်မယ်ဆိုတော့နိုင်ငံရေးပါတီတွေလက်ထက်ကျမှရွေးကောက်ပွဲကျင်းပနိုင်တဲ့နေရာတွေနဲ့သွားတဲ့အကြောင်းကိုထောက်ပြပြီးတော့သူအခုလုံးမဲ့ရွေးကောက်ပွဲကတော့အပြည့်ကျင်းပအပြည့်မဟုတ်ရင်တောင်မှပေါ့ဗျာ2010တုန်းကလို့325မြို့နယ်လုံးကျင်းပမဲ့သဘောလို့နားလည်ရပါတယ်သူ့ရဲ့ရွေးကောက်ပွဲဥပဒေအရပေါ့နော်နေရာတိုင်းနေရာတိုင်းကြေးရွာတိုင်းကြေးရွာတိုင်းမှာမဲဘုံထောင်ရင်မှလည်းထောင်နိုင်မှာပေါ့နော်ချို့နေရာတွေကြတော့လုံညွန့်ရေးရသူတို့လည်းအာမမခံနိုင်ဘူးနောက်အမခန်ဒီတိုင်အောင်တော့မှမဲလာပေးတဲ့လူလဲသိရှိမှာမဟုတ်ဘူး။အဲသို့တော့ဥပဒေအရာကမဲဆန္ဒနယ်ကအရင်တုန်းကလို့တမျိုးနယ်တစ်ခုမဟုတ်တော့ဘဲနဲ့အဲလင်းငါမျိုးနယ်ကိုတစ်ခုဖြစ်သွားတဲ့အတွက်ကြောင့်မို့ဒီမဲဆန္ဒနယ်ကတော့ရွေးကောက်ပွဲမဟုတ်ချလုပ်ဖြစ်တယ်ဆိုတဲ့အနေထားကပိုပြီးတော့ရှိလာတာပေါ့နော်။ဆိုတော့တေချာဘောက်ကတော့မဲလာပေးတဲ့အရေးအတွက်အ ਨੇ ဆုံးဖြစ်သွားမှာပေါ့
။ဒီပေါ်ဥတာထွက်လာကတော့
အဲရွေးကောက်ပွဲတစ်ခုလုပ်မယ်ဆိုရင်မေဆန္ဒရှင်ပြည်သူတွေကလုံလုံရှုံရှုံနဲ့လွတ်လွတ်လပ်လပ်နဲ့ကိုယ်ဆန္ဒကိုကိုယ်မေးပေးခွင့်ရရှိဖို့ဆိုတာကအရေးကြီးတဲ့ကဏ္ဍတစ်ခုဖြစ်တယ်။ဒီနေ့ချိန်မှာအဲ့လိုမေးပေးခွင့်ရတဲ့အခြေအနေမျိုးမှာရှိမနေသေးဘူးလို့မြင်တယ်။လက်ရှိမြန်မာနိုင်ငံမှာရှိတဲ့လုံခြုံရေးအဖွဲ့တွေကလည်းအဲ့လိုလုံလုံရှုံရှုံနဲ့လွတ်လွတ်လပ်လပ်နေထိုင်လို့ရတဲ့အခြေအနေမျိုးရောက်အောင်လှုပ်ဆောင်နိုင်တဲ့အရှင်နေမြို့မှာရှိမနေသေးဘူးလို့ကျွန်တော်တို့အဲ့လိုမြင်တယ်။နောက်ခုကျွန်တော်တို့လက်ရှိမြန်မာနိုင်ငံမှာတရားဝင်ဖက်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေကိုယ်တိုင်ကနိုင်ငံရေးလုပ်ငန်းစဉ်ကိုလွတ်လွတ်လပ်လပ်လုပ်ကိုင်ဆောင်ရွက်ရတဲ့အရှင်နေမရှိဘူး။နောက်တစ်ခုကကျွန်တော်တို့မင်းဆန္ဒရှင်ပြည်သူတွေကဒီနိုင်ငံရေးပါတီတွေရဲ့လှုပ်ဆောင်မှုပေါ်မှာစိတ်ဝင်စားမှုရှိတယ်လို့ဆိုတာကလည်းပြန်ပြီးမေးခွန်းထုတ်ကြရတယ်ဖြစ်နေတယ
်။နောက်မင်းဆန္ဒရှင်စီရင်မှတ်ကန်ရေးအတွက်လည်းအထူးလေးထားလုပ်နေပါတယ်လို့စစ်ကောင်စီခေါင်းဆောင်ပြောခဲ့တဲ့ပုံမှာလဲဦးရဲထွန်းက
ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကလည်းဒီမဲစင်းတွေဖောင်းပွားနေတဲ့အတွက်ကြောင့်မလို့ဒါတွေကိုဖြည့်ရှင်းပေးဖို့ပြောရင်းနဲ့အဲရွေးကောက်ပွဲကော်မရှင်ကပြန်ဖြည့်ရှင်းမပေးနိုင်တာနဲ့ဒီအာဏာသိမ်းလိုက်တာပေါ့နော်ဆိုတော့အခုဒါကိုသူတို့လက်ထက်မှာအပြောမခံရအောင်တတ်နိုင်သမျှတော့စ조사နေတယ်ဆိုတဲ့သဘောတွေ့ရပါတယ်ဗျအဲသို့တော့အခုကျွန်တော်တို့တွေ့နေရတဲ့အရာကတော့မူလစနစ်ကိုကတိတိကျကျမရှိဘူးဥပမာဆိုကြပါစို့အိန္ဒိယမှာလူသေသွားတဲ့ဆိုလို့ရှိရင်တရားဝင်သတင်းပို့ရတဲ့တင်ကျက်တဲ့စနစ်တွေမရှိတဲ့အခါကျတော့များသောအားဖြင့်တော့သတင်းမပို့ကြဘူးဒီတိုင်းဆက်သွားမယ်ဆိုလို့ရှိရင်တော့အဲ့ဒီလိုဒီမဲစင်းတွေဖောင်းပွားနေတဲ့အတွေ့အများကြီး ရှိနေနိုင်သေးတယ
်တကယ်တော့အခုလိုမက်ဆင်းမှန်ကန်ပြည့်စုံမှုကတကယ်တမ်းအချိန်တုံနဲ့မလွယ်လှပဲဒီရွက်ကောက်ပွဲလုပ်ဖို့အရင်မှန်းထားတဲ့ဩဂတ်လမှာထဲနှစ်ကုန်ပိုင်းအရင်လုပ်နေကြနိုဝင်ဘာကိုတောင်ရွှေ့သွားနိုင်တယ်လို့လည်းသုံးသပ်သူတချို့ကဆိုနေပါတယ်ခင်ဗျ